ဦးစိန်ကြီးခင်ဗျာဒီမြမစစ်ဆွေကနေပြီးတော့ရှမ်းပြည်နယ်ထဲမှာစစ်တိုင်းဒေသအသစ်ဖွင့်မယ်ဆိုတာကျွန်တော်တို့သတင်းတွေကြားခဲ့ရပြီဖြစ်ပါတယ်အဲ့တော့အဲ့ဒီစစ်တိုင်းဒေသဖွင့်မယ်ဆိုတဲ့နေရာကရှမ်းပြည်နယ်ရဲ့ဘယ်မြို့ဘယ်နေရာလဲအခုဘာတွေလှုပ်ဆောင်နေတာကြားသိရလဲခင်ဗျအ
ဲ့ဒီအရှိအလေပိုင်းတိုင်းစစ်ဌာနချုပ်အသစ်ကိုဖွင့်ဖို့ဆိုတာဒီရှမ်းပြည်အလေပိုင်းသုံးလေးမြို့နယ်ပေါ့ဥပမာကိုင်းလေးမြို့နယ်ဆိုရင်တောင်ပိုင်းမန်ရှူမြို့နယ်ဆိုရင်လည်းတောင်ပိုင်းနဲ့အလဲပိုင်းဆက်ပြားပေါ့နောက်ပြီးတော့နမ်ချန်မြို့နယ်ဆိုရင်လည်းတောင်ပိုင်းပေါ့အဲ့ဒီဒေတာကမြောက်ပိုင်းအပြည့်ရစစ်စီတမခွန်ဌာနချုပ်ရှိတဲ့ကွန်ဟင်းမြို့အရှိတကကာလီတိုက်နေမှာလေနောက်ပြီးတော့မန်ရှူမြို့နယ်မှာဆိုရင်လည်းဟိုအဲ့ဒီမြောက်ပိုင်းစစ်စီကဒီလူစစ်လို့ဖို့ညှဉ်းဆန်းထားတဲ့တမတစ်ပေါ့ခင်းချုပ်နယ်ကြီးတချို့ဖြစ်တယ်အခုလောလောဆယ်တော့သုံးမြို့နယ်ပေါ့အဲ့ဒါသူတို့စစ်ဌာနချုပ်ရုံးဆိုင်မြေညာတော့ဒီနေ့ပဲနောက်ဆုံးသိရတဲ့သတင်းအရကတော့ဒီကုဟင်းမြို့နယ်ဂါလီတိုက်နယ်ထဲမှာရုံးဆိုင်နေအဲ့ဒီမှာ
ဟုတ်ကဲ့ခုနကပြောသလိုဒီစစ်တိုင်းဒေသအစ်စ်နေရာကရှမ်းပြည်တောင်ပိုင်းထဲမှာပိုကျတာလားခင်ဗျ
တောင်ပိုင်းဆိုရင်သူကတောင်ပိုင်းနဲ့အလဲပိုင်းဆက်ပြားမှာရှိတာပေါ့အရင်ကစစ်တိုင်းနဲ့ပြောမယ်ဆိုရင်လာရှိုးအခြေလိုက်ရမခစစ်ပိုင်းနဲ့တောင်ကြီးအစီခအခြေဆိုင်ရပခစစ်တိုင်းရဲ့ကြားမှာရှိတာပေါ့အဲရှေ့ဘက်မှာတန်လူမြင့်ထားတာပေါ့
အဲ့တော့အဲ့ဒီဒေသခံတွေကထိုင်းမြန်မာနေစပ်ဒေသကိုထွက်ပြေးလာနေကြတယ်ဆိုတာရော
အာသူတို့ကလေယာဉ်မြေတွေအများကြီးအသိမ်းခါတယ်ဘာအလိုကြီးမှမရဘူးနောက်ပြီးတော့စစ်တပ်ကအာဓမလုအားခိုင်းစီတာတွေကလုလာမှာသူတို့ကစိုးရိမ်တယ်နောက်ပြီးတော့စစ်ပိုင်းတွေဖွင့်လာပြီဆိုရင်တယ်လာမယ်အစိုးရတက်တော်ရဖွဲ့ပြီးလို့ရှိရင်ဒီလူစစ်တို့နေကြဆောင်တတ်တို့ညှဉ်းဆန်းတဲ့အပြည့်အဖွဲ့တွေကိုအကြည့်ကျထိုးစစ်ဆင်တော့လေမလားဆိုတဲ့စိုးရိမ်တွေပါလေနဲ့ပေါ့အဲ့ဒီကြောက်ရွံ့မှုတွေကြောင့်သူတို့ထပ်ပြေးတာဖြစ်တယ
်အခုဒီစစ်တိုင်းဒေသအစ်စ်ကရှမ်းပြည်နယ်တဲကအပြည့်ရတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုပို့ပြီးတော့ထိန်းချုပ်ခြင်းတဲ့သဘောမျိုးလား
ဟုတ်တယ်ဟုတ်တယ်သူတို့ရဲ့အတိအကျရွယ်ချက်ကတော့ဒီလူစစ်အပြည့်အသွင်ပြောင်းလိုက်တဲ့ရောက်ပိုင်းအပြည့်ရလက်စစ်တမခွန်ကိုလည်းအပြည့်တိုင်းသူတို့ထိန်းချုပ်နိုင်အောင်နောက်ပြီးတော့ဒီလူစစ်အသွင်ပြောင်းဖို့ရင်းခံနေတဲ့အဲတမအစ်ကိုလည်းသူတို့ကောင်းကောင်းဖြတ်တောက်နိုင်အောင်ပေါ့အထူးရင်ဒီတောင်ပိုင်းလက်စစ်နဲ့မြောက်ပိုင်းလက်စစ်နှစ်ခုဆက်ကြမှာသူတို့ကြားနေဖြတ်တောက်ထားတယ်သူတို့ရဲ့ဆက်သွယ်မှုအပြန်လန်ကူပံ့ပိုးမှုရှိမှသူတို့ကဒီတင်ဒီမှာနဲ့သဘောနဲ့ကြားနေဖြတ်တောက်ထားတယ်နောက်ပြီးတော့နောက်နောက်တန်လွင်အရှိတကန်းကနေကူးလာမဲ့ UWS ဝတ်တပ်ဖွဲ့အတွက်တော့လေတို့ကကျူတင်ကာစီးထားတဲ့တဘောလို့တော့ယူဆရတာပေါ့
ဆရာဦးစင်ကြီးကျေးဇူးပါခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ရတယ်ခင်ဗျ